Bangladesh nengen peka pipu la de. Rohingya inausu lu ye sien te ka yao ta taong jo gu di la ebi la adre ma lekka me lu sikang si pyo kuya ka pyo ba de. Sikang si ye luen mu jinche ye ka niya bian ye si zin ya Rohingya shitang kuna taong jo gu si zi ta de lu le nengen bai tering a po pya ba de. Jango ngak pipu la de tering uro kuya mo pyo pya pipa me shi.
Bangladesh nengen peka pipu la de Rohingya inausu lu ye sien te ka yao ta taong jo gu di ebi la adre ma
လက်ခံမှုပြင်ထားတယ်လို့စစ်ကောင်စီပြောခွင့်ရဘူဂျုံဆောင်မင်းထံကဗီအိုအေကိုပြောပါရယ်ကျွန်တော်တထောင်လောက်လက်ခံသွားဖို့လို့ရှိပါတယ်ဗျဟုတ်ကဲ့အဲဒီတော့စီစစ်ဆောင်ရွက်လည်းရှိပါတယ်ကျွန်တော်ကတော့ဒီဧပြီလအတွင်းမှာစတင်ပြောကြစတင်ပြောတဲ့လက်ခံသွားဖို့ရှိပါမယ်ဒါတော့လုပ်ငန်းပေါ်မှာပဲမူတည်ပါလိမ့်မယ်ကျွန်တော်ကတော့အစောဆုံးဖြစ်အောင်ဆောင်ရွက်လည်းရှိပါတယ်ခင်ဗျာပါပါလ
ဲ့ရပိုင်းကမြန်မာကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်ကိုတွားရောက်လာမှာဒီတစ်ခေါက်ပြန်လည်လက်ခံမယ့်အယောက်1000စီးရင်တွေကရိုဟင်ဂျာအယောက်900ကျော်နဲ့ဟိန္ဒူအယောက်300နီးပါးကိုအသေးစိတ်ထပ်မံစစ်ဆေးမှုတွေလုပ်ခဲ့တာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်အယောက်1000ကျော်ဟာနှစ်နိုင်ငံသဘောတူညီချက်9ရက်နဲ့ကိုက်ညီသူတွေဖြစ်ပြီးသူတို့တွေကိုပြန်လည်လက်ခံရေးအတွက်လှဖိုးကောင်တောင်ပြိုလက်ဝဲနဲ့ငခုရဆတဲ့စကန်တွေကိုပြင်ဆင်ထားတယ်လို့စစ်ကောင်စီပြောခွင့်ရကပြောဆိုပါတယ
်ဒီလှဖိုးကောင်စကန်တို့တောင်ပြိုလက်ဝဲစကန်တို့ရှိပြီးဖြစ်တယ်ရုံးနိုင်ငံရောအာဆီယံနဲ့နိုင်ငံတွေရဲ့အကူအညီတွေနဲ့ကျွန်တော်တို့ဆောက်လုပ်ပြီးဖြစ်တယ်နေရာနဲ့သိမ်းသိမ်းထားပြီးဖြစ်တယ်။ဆောင်ကြုံရေးကိစ္စတွေလည်းကျွန်တော်တို့ဆောင်ရွက်ပြီးဖြစ်တယ်။ဒါနဲ့ပတ်သက်ပြီးတော့ကြအသင့်အနေထားကျွန်တော်ပြင်ဆင်ပြီးဖြစ်တယ်။ရခိုင်တော့လည်းဝင်လာခဲ့ဖို့တကယ်ပဲပေါ့နော်သူတို့လုံမီတီကဗဟိယမီဒီယာတွေရဲ့တူးတူးလုံဆောင်မှု၊ဂျန်တဲ့နိုင်ငံတွေရဲ့အဖွဲ့အစည်းတွေရဲ့ဖိအားကြောင့်မလို့ဝင်မလာဖြစ်တာတွေရှိတယ်။ဒီနေရေးထိုင်ရင်းနဲ့ပတ်သက်ပြီးအာဆီယံငါတာမတ်ကြီးတွေ၊အင်းကြီးများတဲ့ငါတာမတ်ကြီးတွေလည်းကျွန်တော်တို့ခေါ်ပြီးကြားပါခဲ့ပြီးဖြစ်ပါလေ။အားလုံးအသင့်အနေဖြစ်တယ်လို့ပြောချင်ပါတယ်။
စစ်ကောင်စီရဲ့လူဝင်မှုကြီးကြပ်ရေးဘက်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့လာတဲ့နေရပ်ပြောင်းရေးအစီအစဉ်အရစီစစ်မှုတွေလုပ်ခဲ့တာမှာ2023ခုနှစ်မတ်လကုန်အထိစီစစ်ချက်အရမြန်မာနိုင်ငံအတွင်းနေထိုင်ခဲ့တဲ့အထောက်အထားတွေ့ရှိခဲ့သူ6000နီးပါးပြည်ထောင်စုဝန်ကြီးဌာနရဲ့အကြမ်းဖက်စီးရင်မှပါဝင်သူ900ခန့်နဲ့မြန်မာနိုင်ငံမှာနေထိုင်ခဲ့တဲ့အထောက်အထားမတွေ့ရှိသူ3000အပါအဝင်စုစုပေါင်းလူဦးရေ 18,000 ကိုစီစစ်ပြီးဖြစ်တယ်လို့နိုင်ငံပိုင်သတင်းတွေမှာထုတ်ပြန်ထားပါတယ်ဒီအပြလာအတွင်းပြန်လည်လက်ခံမဲ့ဒုက္ခတွေဟာတက်ကနက်မျိုးအနီးဒုက္ခတွေစကန်ကလူတွေဖြစ်ပါတယ်ကော့စ်ဘဇာအနီးတစ်ဝိုက်ကဒုက္ခတွေစကန်ကဒုက္ခတွေတော့မပါဝင်ဘူးလို့အဲ့ဒီဘက်ကဒုက္ခတွေကပြောပါတယ်ဒီဒုက္ခတွေဟာပြီးခဲ့တဲ့2019ခုနှစ်မောင်နှံအရေးအခင်ဖြစ်စဉ်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြသူတွေဖြစ်ပါတယ်လက်ရှိပြန်လည်လက်ခံရေးနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့ပြန်လာတဲ့သူတွေကိုကိုယ်နေရမှာပဲပြန်နေရာချပေးဖို့စီစဉ်မယ်လို့ပြောဆိုထားခဲ့ပါတယ်ဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းကမြန်မာကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်ကိုတွားရောက်တာမှာတော့ပြန်လည်လက်ခံမဲ့တထောင်ကျော်ကိုတွေးဆောင်ရမှာသူတို့တွေပြန်လာမယ်ဆိုရင်ကိုယ်နေရမှာမဟုတ်ပဲစစ်ကောင်စီစီစဉ်ပေးတဲ့နေရာတွေမှာပဲနေရမယ်လို့ပြောဆိုခဲ့တာကြောင့်ပြန်လာရေးကိုလက်တွန့်နေကြတယ်လို့ရိုဟင်ဂျာအရေးကူညီပေးနေသူတူက VOA ကိုပြောပြပါဗျာ။
ကျွန်တော်တို့ကြားသလို့ဆိုရင်အဲ့ဒီပထမတော့သူတို့အဲ့ဒီကိုတွားမယ်ဆိုတဲ့လူတွေကဒီမှာနေရာကျက်တဲ့နေအသင်တွေညားနေတယ်အဲ့ဒါကြောင့်သူတို့သွားကျင်းတယ်သူတို့ကတကယ်တည်းအဲ့ဒီအစ်စ်ခံတဲ့လူတွေကိုသူတို့ကသူ့နေရာကိုသူမပေးပေးနဲ့ဟိုဘာလဲရွာ15ရွာမှာသူတို့နေရာချပေးမယ်ဆိုတော့ပုံစံထွက်လာတော့ဘယ်သူမှမသွားကျင်တော့ဘူးနောက်ပြီးတော့နိုင်ငံသားမပေးပေးနဲ့သွားမယ်ဆိုရင်အရင်ပုံစံမျိုးဝဲပြစ်မယ်ဆိုပြီးတော့သူတို့ပြောတယ်အဲအဲ့လိုပြောတော့သူတို့ကမသွားကျင်တော့ဘူးအများပြားတော့မသွားကျင်ဘူးဘယ်တော့ဘယ်တော့သွားမယ်မသွားဘူးဆိုတော့ကျွန်တော်ပြောနိုင်ဘူးအများပြားတော့မသွားကျင်တော့ဘူးအဲ့ဒါပဲတည်တယ
်ရူဝင်ဂျာရီဘက်ကဂုံတိတ်ကရှိရှိပြန်လာနိုင်ရေးလိုလားတယ်လို့နိုင်ငံတကာဖိအားရောဖို့အတွက်ဟန်ပြခေါ်ဆောင်မှုတွေဖြစ်လာမှာကိုစိတ်ပူနေရရှိနေတယ်လို့သူကပြောပါတယ်နိုင်ငံတကာလူ့အခွင့်အရေးအစောင့်ကြည့်ရေးအဖွဲ့ HRW ကရူဝင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်လည်ပို့ဆောင်မှုအစီအစဉ်တွေကိုဆိုင်ရန်ထားဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်တွန်းထားပါတယ်။ရခိုင်ပြည်မြောက်ပိုင်းမှာ2019ကအာဆာအဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတပ်မတော်ရဲ့နေမြင့်ရှင်းလင်းရေးဖြစ်စဉ်အတွင်းအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်အခြံထွက်ပြေးတင်းရှောင်ခဲ့ရတဲ့လူဝင်ကြား9000ကျော်ရှိတယ်လို့ကုလသမဂ္ဂရဲ့အချက်အလက်တွေကဖော်ပြခဲ့ပါတယ်ခင်ဗျာ။